2020ရွေးကောက်ပွဲမှာမျှော်လင့်ချက်မျိုးစုံနဲ့ဆန္ဒမဲပေးခဲ့တဲ့သူတွေထဲမှာလူငယ်လူလတ်ပိုင်းတွေအများအပြားပါဝင်ပါတယ်။အခုရွေးကောက်ပွဲတစ်နှစ်ပြည့်တဲ့အချိန်မှာသူတို့ရဲ့မျှော်လင့်ချက်တွေအတိုင်းအကောင့်ထဲပေါ်နိုင်ပါပြီလား။2020နိုဝင်ဘာ10ရက်နေ့ကမဲပေးခဲ့တဲ့မဲဆန္ဒရှင်လူငယ်တွေရဲ့အမြင်တွေကိုတော့မတ်စုမြတ်မွန်ကစူးစီးတင်ပြပေးထားပါရဲ့ရှင်။
2020 November 10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ရှိကြတဲ့လူငယ်လူလတ်ပိုင်းအများအပြားမဲပေးခဲ့ကြတယ်လို့ရွေးကောက်ပွဲလေ့လာဆောင်ကြည့်သူတွေရဲ့အစီရင်ခံစာတွေမှာဖော်ပြခဲ့ကြပါတယ်။ပုံမကောင်းမွန်တဲ့အနာဂတ်အတွက်မျှော်လင့်ချက်မျိုးစုံနဲ့မဲပေးခဲ့ကြသူတော်တော်များများကဆရာနာတင်ပြီးနောက်ပိုင်းသူတို့အိမ်မက်မျှော်လင့်ချက်တွေအကောင့်ထဲပေါ်နိုင်ဖို့ခက်ခဲသွားတယ်လို့ပြောကြပါတယ်။လက်ရှိနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ရှေ့ရေးမရင်ရဘူးလို့ပြောနေကြသူတွေလည်းမနည်းပါဘူး။ကိုယ့်ရဲ့စန္ဒမဲကိုယုံယုံကြည်ကြည်တန်ဖိုးထားပြီးတော့အနာဂတ်ပညာရေးပိုကောင်းစေဖို့အတွက်ကိုဗစ်ကရောဂါကြားကမဲပေးခဲ့တဲ့ရန်ကုန်မြို့သူတယောက်ကလက်ရှိအခြေအနေအပေါ်သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ကိုခက်ခက်ခဲခဲပေးခဲ့တဲ့မဲကိုအခုလိုမျိုးဟိုမတရားမတမောင်မှုနဲ့ဒါမျိုးအနိုင်ကျင့်နေပေါ့ဒီအနိုင်ကျင့်တဲ့ပုံစံမျိုးနဲ့အာဏာသိမ်းတဲ့အတွက်ကြောင့်လို့ခံစားရခံစားချက်ကတော်တော်မှစိုးတယ်။နောက်တစ်ခုကပါလဲဆိုအနာဂတ်ပျောက်သွားတယ်လို့ခံစားရတယ်။
2020ရွေးကောက်ပွဲမှာမဲပေးခဲ့ကြသူတွေထဲမှာအသက်18နှစ်ပြည့်ပြီးတဲ့နောက်ပထမဆုံးမဲပေးခွင့်ရသူတွေလည်းပါဝင်ကြပါတယ်။မြန်မာနိုင်ငံကိုတခြားနိုင်ငံတွေဒန်းတူတိုးတက်လာစေချင်လို့မတ်လပြည့်ကပထမဆုံးအချိန်မဲပေးခွင့်ရတဲ့ဆန္ဒမဲကိုပေးခဲ့ပေမဲ့အာဏာသိမ်းလိုက်ချိန်မှာသူ့ရဲ့မဲတမဲဆုံးရှုံးသွားခဲ့တယ်လို့ခန့်စားရတဲ့အကြောင်းပြောပါတယ်။
မြန်မာနိုင်ငံကပို့ပြီးတော့အဲ့လိုမျိုးကြီးပို့ပြီးတော့နေဆက်လာနိုင်တယ်ပေါ့ပြုံးနေတဲ့ဟာရလည်းအခုနောက်ပိုင်းမှာတော်တော်များများမှာဒီအစိုးရလက်ထက်ပြီးသွားတော့မှတော်တော်များများအဲ့လို develop ဖြစ်လာတာလည်းအများကြီးရှိရဲ့ဆိုတော့အဲ့ဒါကြီးသဘောကျလို့ပေးချင်တာပေါ့မျှော်မှန်းခဲ့ရရတယ်အဲ့လိုမျိုးပေါ့ဒီထက်ပိုဒီဆိုရတာထပ်ပြီးရှိနေမယ်ဆိုလို့ရှိရင်ဒီမြန်မာလူငယ်ရောမြန်မာနိုင်ငံရောပို့ပြီးတော့တခြားအဲ့လို international နဲ့အဲ့လိုပို့ပြီးတော့ဂန်းတူဖြစ်နိုင်တယ်ပေါ့အခုချိန်မှာတော့မပေါ်နိုင်တော့ဘူးပေါ့
လူငယ်တွေရဲ့ကောင်းမွန်တဲ့အနာဂတ်အတွက်မျှော်လင့်ချက်ထားပြီးမဲပေးခဲ့တဲ့ကိုရဲညီညီထက်ကတော့တိုင်းပြည်အနာဂတ်ကောင်းလာဖို့လူငယ်တို့ကြိုးစားနေကြတာကြောင့်သူကတော့မျှော်လင့်ချက်ရှိတယ်လို့မြင်ပါတယ
်ဒီတိုက်ပွဲနိုင်ရောရင်တော့ကျွန်တော်တို့ကောင်းမွန်တဲ့အနာဂတ်တစ်ခုရောဖြစ်လာမှာပေါ့ဗျာဒါမှမဟုတ်ကျွန်တော်ပြောချင်တာကတော့အရှင်ကြီးတော့မဟုတ်တော့ဘူးပေါ့ကျွန်တော်တို့အရင်ဆုံးတိုင်းပြည်မှာကျွန်တော်ပျက်စီးသွားတဲ့နေရာတွေကကျွန်တော်ခွင့်ပြုကျွန်တော်ကျေရေးတင်လို့ဒီစားပြီးလောက်အောင်ပေါ့ဒီငွေတက်လန်းတော့အချိန်အများကြီးနောက်ကျသွားတယ်ပေါ့
ခီးသွားလုပ်ငန်းလှုပ်ခဲ့သူတယောက်ကလည်းအခက်အခဲတွေကိုဖြတ်ကျော်ပြီးအရသာအစိုးရအုပ်ချုပ်တဲ့တိုးတက်တဲ့အခြေအနေတွေကိုပြန်ရောက်လာနိုင်မယ်လို့ပြောလင့်ထားတယ်လို့ပြောပါတယ်။ NLD အစိုးရရဲ့၅နှစ်သက်တမ်းအတွင်းမှာဖွံ့ဖြိုးမှုနဲ့ပြောင်းလဲမှုကိုခံစားခဲ့ရတာကြောင့်2020ရွေးကောက်ပွဲမှာလည်းကိုယ့်ရဲ့ဆန္ဒမဲကိုယုံယုံကြည်ကြည်မဲပေးခဲ့တယ်လို့ပြောပါတယ
်။၅နှစ်တာကာလအတွင်းမှာကျွန်တော်တို့အရန်ကိုဟိုလလပပါသွားနေထိုင်ခဲ့ရတာတမျိုးရယ်ကျမတို့ဖြီးသွားလုပ်ငန်းလုပ်တာဖြစ်တဲ့အတွက်နိုင်ငံတကာဖြေလျှော့မှုအများကြီးရှိရယ်ကျမတို့တည်းဆိုရင်အခွင့်အရေးအခွင့်အလမ်းတွေအများကြီးရခဲ့တယ်ပို့ပို့ပြီးမှတော့ဟိုပို့ကောင်းလာမယ်လို့မျှော်လင့်ပြီးမျှော်လင့်ထားရယ
်2020ပြည့်နှစ်ပါတီစုံထွေထွေရွေးကောက်ပွဲမှာတနိုင်ငံလုံးမှာဆန္ဒမဲပေးခွင့်ရှိသူ38တန်းကျော်ရှိပြီးပထမဆုံးအကြိမ်ဆန္ဒမဲပေးခွင့်ရှိသူလူငယ်မဲဆန္ဒရှင်က5တန်းကျော်ရှိခဲ့ပါတယ်။ရွေးကောက်ပွဲမှာ NLD ပါတီကမဲဆန္ဒနဲ့82ရာခိုင်နှုန်းကျော်အနိုင်ရရှိခဲ့ပါတယ်။မဲစင်းအမားတွေစစ်ဆေးတွေ့ရှိတယ်လို့ဆိုပြီးတော့စစ်တပ်က February 1ရက်လွှတ်တော်အစည်းအဝေးတွေစတင်ဖို့စီစဉ်ထားတဲ့နေ့မှာအာဏာသိမ်းခဲ့တာဖြစ်ပါတယ်ရှင်။